စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာဒေသခံကာကွယ်ရေးPDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားဒီနေ့တိုက်ပွဲပြင်းထန်တဲ့ဖြစ်ရမှာအရှေ့စီးရွာအင်ဂျီ900ကျော်မိရှုခံရတယ်လို့ဒေသခံတွေကပြောပါတယ်။ကလေးမြို့နယ်စစ်ရေးတပ်မမှုအခြေအနေကိုတော့ရန်ကုန်ကပေးပို့တဲ့တရင်ကိုကုသညုံပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာဒေသခံကာကွယ်ရေးPDF အဖွဲ့တွေနဲ့စစ်ကောင်စီတပ်ကြားဒီနေ့တိုက်ပွဲပြင်းထန်ဖြစ်ရမှာအရှေ့စီးရွာအင်ဂျီ900ကျော်မိရှုခံရတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်မှနေတဲ့စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးPDF အဖွဲ့တွေကြားတိုက်ပွဲတွေတောက်လျှောက်ဖြစ်နေတယ်လို့လေကြောင်းရဟယင်သုံးတိုက် တို့အဲ့ဒါရှေ့စည်းဖက်ရှေ့စည်းရှားတော့ဘောနော်တင်သားရှားတော့တောက်လျှောက်ရွာချင်းဆက်ရွာရောတိုက်ပွဲကြတော့တောက်လျှောက်ချင်းနေဟုတ် PDF ကနေတော့ရောက်တိုက်တဲ့ပုံမျိုးကြီးကသူတို့ကစစ်ကြောင်းထိုးတာပေါ့စစ်ကြောင်းထိုးပြီးတော့မှသူတို့ကနေလက်လက်ကြီးနဲ့စာပြီးတော့ပြီးလို့မျိုးတိုက်ပွဲစာပြီးဖြစ်တာပေါ့ဒီကြောင်းပြက်ခတ်မှုတွေကဖြစ်လာတော့ကြတော့ဒီလိုလဲဟိုပုံနေရပေါ့ကောင်းကိုရှိရနေတာလေ
အထူးဖြစ်ဒီအရှိစီရှားတော့နွားရွာတင်သားရှားဖို့အဆရှိတဲ့ရွာတွေဘက်မှာတိုက်ပွဲတွေဖြစ်နေတာပါဒါအပြင်ဒီမနေ့မှာအရှိစီရှားဖို့ရွာဘက်မှာဖြစ်တဲ့တိုက်ပွဲအခြေအနေကိုတော့ပြည်သူ့ကော်မတီအဖွဲ့ဝင်တူကခုလိုပြောပါတယ
်တောင်ပိုင်းကလောဒ်တိုက်ပွဲဖြစ်နေတယ်ပေါ့ဒီနေ့ကအဲ့ရှားဖို့လာမှာအရှိစီနဲ့ရှားဖို့နေတာဟောဈာမနဲ့ရွာတော့ရှားရယ်လမ်းတိုင်းသွားဒီတိုင်းကြည့်မနေဘူးဒီနေ့တိုက်ပွဲအခြေအနေကလောဒ်ကျွန်တော်ကတနက်၅လလောက်ရတာလေသူကတော့ပြင်းထန်နေတယ်ပေါ့
ကလင်းမြို့နယ်တောင်ပိုင်းဒေသဒီနေ့တိုက်ပွဲဖြစ်မှုအခြေအနေကိုမသိရသေးပေမဲ့မနေ့ကမီလာ၂ရက်နေ့တိုက်ပွဲအခြေအနေကိုတော့စစ်ကောင်စီပြောခွင့်ရသူဗကြွတော်မင်းထွန်းကအခုလိုပြောပါတယ
်။ဒီနေ့ဖြစ်တာကတော့မကြည့်သေးဘူးဗျာ။ကလေးမှာတော့မနေ့ကတော့ကျွန်တော်တို့နေ့လယ်၁၂နာရီလောက်မှာတော့ကျွန်တော်တို့ကလေးမြို့နယ်အဲဒီအရှိစီရွာဘက်မှာစုံစုံရေးတပ်တွေကိုမိုင်းထောင်မိုင်းဆက်တိုက်ခိုက်ခဲ့တဲ့ဟာလူတွေရှိတယ်။ရှားဘူးရွာရဲ့အနောက်ဘက်မှာလည်းဒီရအကြီးကအကျံပဲအခွက်နဲ့ကျွန်တော်တို့တိုက်ပွဲဖြစ်ပွားခဲ့တာရှိပါတယ်။ဒီအဲဒီမှာတော့ကျွန်တော်တို့ကစစ်ပြီးချိုးအားစားဖို့တန်ရတဲ့ဖြစ်စဉ်တော့ရှိရပါတယ်။အနေကြီးလောင်တဲ့ဟာတော့မနေ့ကတော့မရှိပါဘူးဗျ
။ပြီးခဲ့တဲ့တနင်္ဂနွေနေ့ကနေဒီကနေ့ထိအရှိစီရောဘက်မှာတိုက်ပွဲဖြစ်ခဲ့ပြီးတော့မနေ့ကတိုက်ပွဲအတွင်းမှာအရှိစီရောမိရှုခံရတယ်လို့ဒေသခံဥဖို့အောင်ကဆက်ပြောပါတယ
်။ရှင်ကြီးကတော့ဘုံကြောင်လဲပါပါပြီ။ရွာလုံးကျွတ်ပေါ့အင်ချီ900ကျော်900ကျော်ပါပြီဟုတ်မိရှုခံရတာဟုတ်ဆက်ကောင်စီကပေါ့နော်ဆက်ကောင်စီကဒီကောင်ကဆက်မတိုက်ခဲနဲ့မြည်ပဲတက်ရှုနေဒီလိုလည်းကြောက်လို့တော့ဒုက္ခရောက်နေကြတော့
ရော်မီရှုခါလို့ရော်သား2000ကဟာမိပေးတင့်ပြီးတော့ဘေးလွရကိုတင်းဆောင်နေကြရတယ်လို့ဒေသတွင်းစစ်ဘေးရှောင်ကူညီပေးနေသူတူကပြောပါတယ
်ဆက်ဆောင်စီကမင်းစစ်ဘေးကောင်ဆောင်ရလည်းရှိရဒါပြီးတော့ရော်နာနီအဲ့တော့ပြောင်းသွားကြလည်းရှိရဒီရော်လုံးနီးပါအခုကမရုပ်ကန်နေရတော့ခါကြတော့ဆောင်ကနန်းရှိမှပြလောဆောင်နေကြတော့2000ဝင်ကျင်တော့ရှိမှပါသာဝန်နေရတော့ဒီတော့ရေးမှလည်းနေကြလည်းရှိရတို့ဆိုလို့ချင်းပြည့်စီဆောင်ကြလည်းရှိ
အရှိစီကြီးရောဟာနေပေါင်း800ကျော်ရှိပြီးတော့ဒေသခံတွေကတော့အားလုံးနှီးပါလောင်ကျွမ်းတယ်လို့ပြောကြပြီးမြေအင်ချီဘလောက်ထိလောင်ကျွမ်းခဲ့ဆိုတာကိုတော့တိကျကျမသိရသေးပါဘူးစစ်ကောင်စီပြောခဲ့ရသူကတော့အရှိစီရောမီးလောင်တာမရှိဘူးဆိုပြီးတော့ညင်းပါတယ်ဧပြီလ29ရက်နေ့ကကလေးမြို့နယ်တောင်ပိုင်းအရှိစီကြီးရောဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်အဖွဲ့တိုက်ပွဲတွေဖြစ်မှုဖြစ်စဉ်တွေမှာနေရက်ကနေပြီးတော့ထွက်ပြေးတင်းရှောင်လာတဲ့ရွာသားတွေမြစ်တာမြစ်ကိုဖျက်ကူးစဉ်သရားကျိုးကြလို့လူ9ဦးထက်မနည်းသေဆုံးမှုတွေလည်းရှိခဲ့ပါတယ်။ဧပြီလ17ရက်နေ့တုန်းကလည်းကလေးမျိုးနယ်ကလေးကံကောလမ်းပေါ်မှာရှိတဲ့နှချောင်းကြီးကမိရှုခံခဲ့ရပြီးတော့ဧပြီလ12ရက်နေ့မှာအောင်ချမ်းသာရွာလဲစစ်ကောင်စီတပ်ကမိရှုရခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတော့သူတို့အနေနဲ့ကြီးရွာတွေကိုမိရှုတာမဟုတ်ဘဲနဲ့ PDF စကန်တွေကိုရှင်းလင်းတာလို့ပြောဆိုတုံ့ပြန်ထားပါတယ်။ကလေးမျိုးတောင်ပိုင်းဒေသမှာဧပြီလ29ရက်နေ့ကစပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ပြည်သူ့ကော်မတီတပ်ဖွဲ့ဝင်တွေကြားတိုက်ပွဲတွေဖြစ်ခဲ့ပြီးတော့ဒေသခံပြည်သူတွေဟာမြစ်တာမြစ်တစ်ဖက်ကမ်းမှာရှိတဲ့တောတောင်တွေနဲ့စစ်ပြူးသားချင်းတွေစီမှာဆေးဘေးရှောင်နေကြပါတယ်ခင်ဗျာ။